So thank you for joining us today, Mr. Rong. So, you know, as the chairman of the National Security
အင်းကြီးချင်းမြန်မာနိုင်ငံမှာ2021ခုနှစ်ကစစ်တပ်အာဏာသိမ်းခဲ့တာကြောင့်အကျိုးဆက်ဖြစ်ထိုင်းနိုင်ငံရင်ဆိုင်နေရတဲ့အခြေအနေတွေကတော့မြန်မာနိုင်ငံမှာပဋိပက္ခအခြေအနေတွေကြောင့်ထွက်ပြေးခိုလုံလာတဲ့ဒုက္ခသည်တွေအပါအဝင်ရွှေပြောင်းအလုပ်သမားတွေဟာတစ်နှစ်ထက်တစ်နှစ်အဆမတန်များပြားလာတာကိုရင်ဆိုင်နေရတာပါ။ဒါကြောင့်ထိုင်းအောက်လွတ်တော်ရဲ့အမျိုးသားလုံခြုံရေးဆိုင်ရာကော်မတီဥက္ကဋ္ဌနဲ့ပြည်သူ့ပါတီဒုတိယခေါင်းဆောင်လွတ်တော်အမတ်ရန်စီမန်ရ ோம் ကတော့ထိုင်းနိုင်ငံမှာအရေးတကြီးပြုပြင်ပြောင်းလဲရေးတွေလိုအပ်နေကြောင်း VOA နဲ့တွေ့ဆုံမေးမြန်းခဲ့မှာအလေးပေးပြောကြားခဲ့ပါတယ်။ဒါ့အပြင် VOA နဲ့တီးတန့်တွေ့ဆုံမေးမြန်းခဲ့မှာမစ္စတာရ ோம் ကထိုင်းနိုင်ငံမှာရွှေပြောင်းနေထိုင်မှုအကျဉ်းပြတ်ချစားမှုစတဲ့အကျက်တဲတွေကိုဖြေရှင်းဖို့ညှိနှိုင်းဆောင်ရွက်ဖို့လိုအပ်နေကြောင်းလည်းဆွေးနွေးထားပါတယ
်။
အဲ့တော့ဒီအကျက်တဲပေါ်မှာလက်ရှိအစိုးရရဲ့ကင်တွယ်ဖြေရှင်းပုံကိုမစ္စတာရ ோம் ဘယ်လိုမြင်ပါလဲရှင
် Well have to say that you know the crisis the civil war that in Myanmar is very well you know.
မြန်မာနိုင်ငံမှာပြည်တွင်းစစ်ဆူဆူဝါဝါဖြစ်ခဲ့ပြီးတော့လူအများပြားထိုင်းနိုင်ငံကိုထွက်ပြေးခဲ့ရပါတယ်။ကံမကောင်းစွာပဲထိုင်းနိုင်ငံဘက်ကပြင်ဆင်မထားပါဘူး။ဒုက္ခသည်တွေဟာတရားဝင်မှုမရှိဘဲခေါလုံကြရပါတယ်။နိုင်ငံတကာနဲ့ပြည်တွင်းဥပဒေတွေနဲ့အညီသူတို့ကမထားနိုင်ပါဘူး။ဒါကြောင့်မလို့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးဖို့ NGO တွေနဲ့လှုပ်ဆောင်နေပေမဲ့ရေရှည်ဖြည့်ရှင်းချက်လိုအပ်ပါတယ်။ထိုင်းနိုင်ငံဟာမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းကီလိုမီတာ2400ကျော်ဝေးပြီးတော့မတည်ငြိမ်မှုတွေကြောင့်မြေဆွေးဝါးမှောင်ခိုကူးမှုလူမှောင်ခိုကူးမှုစတဲ့ဒီတရားမဝင်လှုပ်ရှားမှုတွေရှိနေပြီးတော့ထိုင်းနဲ့ဒေသတွင်းကိုထိခိုက်စေပါတယ်မြန်မာနိုင်ငံတွင်းငြိမ်းချမ်းရေးနဲ့ဒီမိုကရေစီကိုထောက်ခံအားပေးဖို့အတွက်စစ်ကောင်စီကိုအာဆီယံကနေပြီးတော့ဖိအားပေးရပါမယ်ထိုင်းနိုင်ငံဟာမြန်မာနိုင်ငံသား6တန်းကိုရေတိုအဖြစ်တရားဝင်နေထိုင်ခွင့်ပေးပြီးတော့အလုတ်ကင်တဲ့ပညာရေးကိုအကူအညီပေးရပါမယ်လက်ရှိမှာတော့ဒီကိစ္စနဲ့ပတ်သက်လို့အစိုးရမူဝါဒကမရှင်းလင်းသေးပါဘူး
So right what do you think
ဒါဆိုရင်ဘယ်အဆင့်ကိုချက်ချင်းလှုပ်ဆောင်သင့်တယ်လို့မြင်ပါလဲ
You know, Minister, the Myanmar people to live in Thailand. Now, one of the problems that we are facing is the corruption. A lot of refugees.
ထိုင်းနိုင်ငံအနေနဲ့ပထမဆုံးလှုပ်သင့်တာကမြန်မာလူမျိုးတွေကိုစီးရင်ကောက်ယူမှတ်ပုံတင်ဖို့ဖြစ်ပါတယ်။ကျွန်တော်တို့ရင်ဆိုင်နေရတဲ့ပြဿနာတွေတဲကတစ်ခုကတော့အာဂတိလေစားမှုပါ။ဒုက္ခသည်အများပြားဟာအလုလုဖို့ရဲဒါမှမဟုတ်တခြားအာဏာပိုင်တွေထံကိုပတ်စံပေးရပါတယ်။တကယ်လို့ထိုင်းစုရကထိုင်းနိုင်ငံထဲမှာနေထိုင်တဲ့သူတွေကိုအတိမတ်ပြုမယ်ဆိုရင်သူတို့အတွက်ကျန်းမာရေးဆောက်ရှောက်မှုသာမကပညာရေးကိုပါကူညီပေးနိုင်ပြီးတော့တစ်ဖက်မှာတော့သူတို့ဘက်ကအခွန်ပေးဆောင်ဖို့တောင်းရှိပါတယ်။တစ်ချိန်တည်းမှာလည်းပဲလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ဖို့ဂျပန်၊အမေရိကန်၊ဩစတြေးလျစတဲ့မိတ်ဆွေနိုင်ငံတွေနဲ့ဆက်သွယ်အကူအညီတောင်းဖို့လိုပါတယ်။
So a recent lower house report
ထိုင်းအောက်လွတ်တော်မှာမကြသေးခင်ကတင်သွင်းတဲ့ရွှေပြောင်းအလုပ်သမားတွေအရေးအစင်ခန်းစားမှာဆိုလို့ရှိရင်ဥပဒေဆိုင်ရာအားနည်းချက်တွေရှိနေတယ်လူခွင့်ရေးချိုးဖောက်ခွင့်အခြေအနေတွေရှိနေတယ်လို့ထောက်ပြထားတာတွေရှိနေပါတယ်ဆိုတော့ Mr. Rome နေနေကဘလို့အပြောင်းလဲတွေကိုအဆိုပြုထားပါတယ်လဲ
So when we register them you know we can make sure that our law we protect them
သူတို့ကိုစီးရင်ပြုစုမှတ်ပုံတင်ထားမယ်ဆိုရင်ဥပဒေအရသူတို့ကိုအကာအကွယ်ပေးနိုင်မှာပါအခုကသူတို့ကိုအတိမတ်မပြုထားတော့လူခွင့်ချိုးဖောက်ခံမှုတွေဖြစ်လာနိုင်ပါတယ်အသေးချာမှတ်ပုံတင်စီးရင်ပြုစုထားမယ်ဆိုရင်တော့ဒီလိုချိုးဖောက်ခံရင်သူတို့ဘက်ကလည်းတိုင်ကြားနိုင်ပါတယ်တစ်ချိန်တည်းမှာလည်းပဲပြဿနာကိုတကယ်ဖြေရှင်းခြင်းနဲ့ဆိုရင်စပြီးတော့လှုပ်ဆောင်စရာတွေရှိပါတယ်မြန်မာနိုင်ငံမှာစစ်ကောင်စီကဘုံကျဲတက်ခိုက်မှုကြောင့်ပြည်တွင်းဒုက္ခသည်နှစ်တန်းကျော်ရှိတယ်လို့သိရပါတယ်ဒါကြောင့်မလို့နိုင်ငံတကာအတိုက်ဝန်းကစစ်ကောင်စီကိုဖိအားပေးပြီးတော့ဒီလိုမျိုးဘုံကျဲတက်ခိုက်မှုတွေရပ်တန့်သွားလို့ရှိရင်ဒုက္ခသည်တတန်းလောက်သူ့ရဲ့နေရာရင်းကိုပြန်သွားဖို့ရှိပါတယ်။ဒါကြောင့်ထိုင်းနိုင်ငံနေနဲ့ဒုက္ခသည်တွေကိုစီမံခန့်ခွဲရုံနဲ့မဟုတ်ဘဲနဲ့မြန်မာနိုင်ငံကအခြေအနေတွေကိုလည်းကင်တွယ်ဖြေရှင်းဖို့လိုပါတယ်
။ Ministries have been criticized
for တဖက်မှာလည်းထိုင်းဆိုရဝန်ကြီးဌာနတွေအချင်းချင်းမှာပေါင်းစည်းလှုံ့ဆော်မှုဆိုတာမျိုးမရှိဘဲနဲ့တီးခြားစီလုပ်နေကြတယ်လို့လည်းဝေဖန်တာတွေရှိနေပါတယ်။အဲ့တော့ဝန်ကြီးဌာနတွေအချင်းချင်းပေါင်းဆက်ညှိနှိုင်းဖို့ပို့ပြီးတော့အားကောင်းလာအောင်ပေါ့နော်။ဘလို့အစီအစဉ်တွေရှိနေပါသလဲရှင
့် Okay. As a chairperson of the committee on the
မြို့သားလူမျိုးရေးကော်မတီဥက္ကဋ္ဌအနေနဲ့ကျွန်တော်တို့အကြံပြုချက်တွေဟာထိုင်းနိုင်ငံအကျိုးစီးပွားအတွက်တည်ကြစေမှာပါ။ ကုလသမဂ္ဂလူခွင့်ကောင်စီမှာထိုင်းနိုင်ငံအနေနဲ့ကြီးမားတဲ့အခမ်းကဏ္ဍအားနေပြီးတော့ပါဝင်ဆောင်ရွက်ဖို့ရည်မှန်းထားတယ်ဆိုတော့ထိုင်းနိုင်ငံဂုံတိတ်ခါကိုထိန်းထားနိုင်ဖို့ဒုက္ခသည်တွေကိုကောင်းမွန်စွာကင်တွယ်စီမံရပါမယ်။မြန်မာဒုက္ခသည်တွေဘေးကင်းစွာနေထိုင်နိုင်စေဖို့နိုင်ငံကြီးဝန်ကြီးဌာနနဲ့လက်တွဲဆောင်နေပါတယ်။ဒါ့အပြင်မြန်မာစစ်ကောင်စီဟာလက်နက်ဝယ်ယူနိုင်ဖို့ထိုင်းနိုင်ငံရဲ့ဗန်လုပ်ငန်းစနစ်ကိုအသုံးချနေပါတယ်။ဒါကိုအရေးယူဆောင်ဖို့နိုင်ငံကြီးဝန်ကြီးကိုကျွန်တော်တို့တွန်းအားပေးနေပါတယ်။
Access to healthcare education.
ထိုင်းနိုင်ငံမှာဆိုလို့ရှိရင်ရွှေပြောင်းလုံသမားတွေအတွက်ကျန်းမာရေးဆောင်ရှားမှုနောက်တစ်ခါပညာရေးနဲ့အခြေခံဝန်ဆောင်မှုတွေရရှိဖို့အတွက်ကအခက်အခဲတွေဆက်ပြီးရှိနေပါတယ်။အဲ့တော့ဒါနဲ့ပတ်သက်လို့အစိုးရဘက်ကကြိုးပမ်းအားထုတ်မှုတွေကိုရော Mr. Rome နေနဲ့ဘလို့အကဲဖြတ်တယ်လဲ။နောက်ပြီးတော့ဘာတွေလုပ်တင်လဲလို့မြင်လဲရှင
်။ Well, now the policy about the education of Thailand is also clear.
ထိုင်းနိုင်ငံတွင်ပညာရေးနဲ့ပတ်သက်တဲ့မူဝါဒကရှင်းလင်းလင်းမရှိပါဘူး။ Clearly မြန်မာဘာသာနဲ့တချင်းဆိုလို့နစ်ကလေးထိန်ကြောင်းတွေပြစ်လိုက်ရတဲ့ဥပမာမျိုးတွေရှိပါတယ်။ပြဿနာကဒုက္ခသည် Clearly အတွက်ကထိုင်းနိုင်ငံမှာကြောင်းတက်ဖို့အလွန်ခက်ခဲပြီးတော့ကြောင်းတိုင်းမှာလည်းတူညီတဲ့မူဝါဒတွေမရှိပါဘူး။နေဆက်က Clearly ထိုင်းပညာရေးကိုမတက်နိုင်လို့ထိုင်းအာဏာပတိဘက်ကသူတို့အတွက်တီးခြားမြန်မာစာအစီအစဉ်တစ်ခုဖန်တီးဖို့ကြိုးစားပေမဲ့ဒါကအဓိပ္ပာယ်မရှိဘူးထင်ပါတယ်။ထိုင်းစုအနေနဲ့ကမြန်မာစာအစီအစဉ်ကိုဘယ်လိုဖန်တီးနိုင်မလဲ။အရန်ရေးကြည့်တဲ့ယာရီတဲကတခုကတော့ဒီမူဝါဒကိုပြောင်းလဲဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်။ Clear တွေကပြစ်ကင်းပါတယ်။ထိုင်းပညာရေးစနစ်ကိုသူတို့လက်လန်းမှီသင့်ပါတယ်။တကယ်တော့သူတို့အတွက်နေရာလွတ်တွေလည်းရှိပါတယ်။ကျွန်တော်လူဖွဲ့စည်းကတက်ကြီးတွေများပါတယ်။မေးဖွားနှုတ်နှဲပါပြီးတော့တက်မဲ့ Clear တွေမရှိလို့ကြောင်းနေတောင်ပိတ်ထားရပါတယ်။ကျွန်တော်သာဆိုရဆိုရင်တော့ထိုင်းနိုင်ငံအနေနဲ့မြန်မာလူမျိုးတွေအတွက်ပညာရေးစနစ်ကိုဖွင့်ထားပါလိမ့်မယ်။သူတို့အတွက်ပညာပိုရလေလေသူတို့အတွက်သာမကထိုင်းနိုင်ငံအတွက်ပါအကျိုးရှိလေလေဖြစ်ပါလိမ့်မယ်။
So what do you think that there was a protest in front of
the Thai government? မြန်မာဒုက္ခသည်အရေးအတွက်ကအစမတန်များပြားလာနေတာနဲ့ပတ်သက်ပြီးတော့လွန်ခဲ့တဲ့ရက်ပိုင်းကဆိုရင်မြန်မာတန်ယုံရှိမှာထိုင်းနိုင်ငံသားတချို့ပေါ့နော်ဆန္ဒပြကန့်ကွက်ခဲ့တာတွေရှိပါတယ်။ဒီဆန္ဒပြပွဲမျိုးတွေဖြစ်လာဖို့ကဘယ်အရာတွေကတွန်းအားပေးနေတယ်လို့ Mr. Rome မြင်လဲရှင
်။ Now we are in a bad economic situation.Many people lose job. And
ထိုင်းနိုင်ငံဟာစီးပွားရေးအရရုန်းကန်လာရတာမျိုးအလုပ်ကင်တွေဆုံးရှုံးနေပြီးတော့ဒီနေရာမှာမြန်မာဒုက္ခသည်6တန်းကျော်ရှိတာမျိုးတင်းမာမှုတွေကလည်းမြင့်တက်လာပါတယ်။အချင်းပြတ်ခြားစားမှုတွေတိုးစီပြီးတော့ဒုက္ခသည်တွေအနေနဲ့ဒီသူတို့ရှင်သန်နေထိုင်ခွင့်ရဖို့မဖြစ်မနေလက်ပေးရတဲ့အခြေအနေမှာဖြစ်နေပါတယ်။မြန်မာဒုက္ခသည်တွေနဲ့ပတ်သက်တဲ့ရာဇဝတ်မှုတွေကမကြာခဏလူသိရှင်ကြားဖော်ပြခံရပြီးတော့ထိုင်းနဲ့မြန်မာလူမျိုးတွေအကြားမှာဆက်ဆံရေးတွေဆိုးဝါးလာပါတယ်။ဒုက္ခသည်တွေကိုစီးရင်ပြုစုမှတ်ပုံတင်လိုက်မယ်ဆိုရင်အောက်တီလက်စားမှုယုံနေစီပြီးတော့ဥပဒေအရဒန်းတူညီများမှုလည်းရှိလာပါမယ်။ထိုင်းဥပဒေအရကဏ္ဍတော်များများမှာနိုင်ငံသားတွေကိုလှုပ်လှုပ်ကန်ကွင်းကန့်သက်ထားပါတယ်။ဒါကိုအသေးချာစီမံခန့်ခွဲနိုင်မယ်ဆိုရင်မြန်မာလူသားတွေဟာထိုင်းစီးပွားရေးကိုတည်တည်တသာကြိုးပြုနိုင်ပါလိမ့်မယ်။သူတို့ဟာထိုင်းနိုင်ငံအတွက်မရှိမဖြစ်လိုအပ်ပြီးတော့သူတို့ရဲ့အခြေအနေကိုသာကြည့်ရှုဆောင်မပေးမယ်ဆိုရင်ကျွန်တော်တို့အားလုံးအတွက်ကူညီဖြစ်မှာပါ။
အဲ့တော့လက်ရှိအခြေအနေတွေနဲ့ပတ်သက်ပြီးတော့ဒီထိုင်းမှာရှိနေတဲ့မြန်မာရွှေပြောင်းအလုပ်သမားတွေကိုဘယ်လိုသတင်းစကားပြောချင်လဲရှင
်
မြန်မာနိုင်ငံကလူတွေဟာသူတို့ရဲ့မိသားစုတွေကိုထောက်ပံ့နိုင်ဖို့မျှော်လင့်ပြီးတော့ဒီမှာညီညာရေးနဲ့လုံခြုံမှုကိုရှာတယ်ဆိုတာနားလည်ပါတယ်မြန်မာနိုင်ငံမှာအချက်တဲကြောင့်သူတို့ထွက်ပြေးပြီးတော့တခြားနေရာတွေမှာအခွင့်အလမ်းတွေရှာကြရတာပါထိုင်းလွှတ်တော်အမတ်တူဦးအနေနဲ့ဒီထိုင်းနိုင်ငံကိုလူခွင့်ရေးလက်ကင်ထားစေခြင်းပေမဲ့တမိုင်းကြောင်ပညာရေးနဲ့စီးပွားရေးအချက်လက်တွေကြောင်ခက်ခဲပါလိမ့်မယ်။အိန္ဒိယအနေနဲ့မြန်မာနဲ့ထိုင်းနိုင်ငံဟာလက်တွဲလှုပ်ဆောင်ရမယ်လို့ယုံကြည်ပါတယ်။မြန်မာနိုင်ငံချင်းတိုးတက်လာစေဖို့စစ်မှန်တဲ့အပြောင်းလဲလိုပါတယ်။မြန်မာပြည်သူတွေဟာငြိမ်းချမ်းရေးနဲ့ဒီမိုကရေစီလိုချင်တယ်ဆိုတာသိပါတယ်။အတူတူအောင်မြင်နိုင်မယ်လို့မျှော်လင့်ပါတယ်။